沙哑的多大声呀声，黑人是那样傲吗？黑的密码毕业不外国破旧物 ，democracy 是那是多呀烂对，得哪里路吧的？得哪里个？公开的对，但那对，各地呀对呢？地少他啦，马后巴布，用直接变变的对，都罗看那国对呢？得哪里土白家的路？都罗不外呢眼皮，不外得哪里土白个家吧的？ဒီလိုတရားထိုးပေးကြတဲ့သူရဲကောင်းတွေထဲမှာကျမတို့နိုင်ငံကအမျိုးသမီးတွေခက်အဆက်ဆက်မှာပါဝင်ခဲ့ကြပါတယ်မိန်းမတွေမှာယောက်ျားတွေနားမလည်နိုင်တဲ့မာကျောတဲ့စိတ်ဓာတ်တစ်မျိုးနဲ့ခံနိုင်ရည်တစ်မျိုးရှိတယ်ဆိုတာကိုလူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ယနေ့အချင်းထောင်အသီးသီးကနိုင်ငံရေးအချင်းသူ400ကျော်500နီးပါးကတတ်တည်ပြခဲ့တယ်လို့နိုင်ငံရေးအချင်းသူဟောင်းတွေကလည်းတတ်တည်ပြခဲ့ကြပါတယ်ဒီမိုကရေစီစနစ်စီတွားရလန်းအတွက်ဘဝနဲ့ရင်းပြီးတရားထိုးပေးခဲ့သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မယန်းကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်အကြောင်းကျမပြောပါရစေ။စကားပြောရင်တိတိကျကျပြောတတ်တဲ့ဒေါက်တာဒေါ်မေဝင်းမြင့်ကိုအဖွဲ့ချုပ်ဝင်အများစုကလေးစားမှုနဲ့ဒေါ်မေလို့ခေါ်တတ်ကြပါတယ်။ဒေါ်မေဝင်းမြင့်ကပါတီလွင်အစည်းအဝေးတွေမှာစကားပြောရင်လူအများနားလည်လွယ်မဲ့နားဆွဲနေမဲ့စကားကိုရိုးရိုးရှင်းရှင်းပဲပြောတတ်ပါတယ်။အဖွဲ့ချုပ်ပါတီကြီးအောင်မြင်ရေးဟာအဖွဲ့ဝင်အချင်းချင်းညီညွတ်ဖို့နဲ့ပြည်သူလူထုရဲ့ကိုးစားယုံကြည်မှုကိုအရယူဖို့ပဲဖြစ်ပါတယ်။အဖွဲ့ချုပ်အတွင်းစည်းရုံးရေးနဲ့ပြည်သူလူထုစည်းရုံးရေးကတိတ်ကိုအရေးကြီးပါတယ်။ဒီတော့ကို့အဖွဲ့ချုပ်အတွင်းမှာတူညီတဲ့အသည့်တူညီတဲ့ယုံကြည်ချက်တွေရရှိအောင်စီရင်ကြရပါမယ်။အဖွဲ့ချုပ်ရဲ့ရည်ရွယ်ချက်မူဝါဒသဘောထားနဲ့လုပ်ငန်းစဉ်များကိုပိုင်ပိုင်နိုင်နိုင်လေ့လာထားကြဖို့အထူးလိုအပ်ပါတယ်။အဖွဲ့ချုပ်ရဲ့အမျိုးသမီးစီရင်မှုများအနေနဲ့ရက်ရွာကတည်ခြင်းလို့မေးကြမြန်းကြတာတွေကိုကြေကြေလည်လည်ရှင်းပြနိုင်ဖို့လိုပါတယ်။အဖွဲ့ဝင်အချင်းချင်းသဘောထားမတိုက်ဆိုင်တာရှိရင်လည်းယဉ်ကျေးတိမ်မွေ့စွာညီနိုင်ဖြည့်ရှင်းကြဖို့လိုအပ်ပါတယ်ဆိုတဲ့ဒေါ်မေဝင်းမြင့်ကလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလေးစားချစ်ခင်တယ်လို့အဖွဲ့ချုပ်ပါတီရဲ့မူဝါဒကိုလေးစားလိုက်နာသူတစ်ယောက်ဖြစ်ပါတယ်1969အောက်တိုဘာ28ရက်နေ့မှာမယန်းကုန်းမြို့နယ်လူငယ်ဖွဲ့စည်းရေးအတွက်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းပေးဖို့မယန်းကုန်းမြို့နယ်ကိုရောက်လာခဲ့ပါတယ်အဲ့ဒီအချိန်မှာမယန်းကုန်းမြို့နယ်အဖွဲ့ချုပ်ရုံးကိုစစ်ထောက်လှမ်းရေးနဲ့အတူစစ်တပ်ကပါအင်းနဲ့အားနဲ့တားဆီးပိတ်ပင်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအားပေးထောက်ခံသူပြည်သူလူထုကိုပါချင်းချောက်တားမြစ်ခဲ့ပါတယ်။စစ်အာဏာရှင်တွေကလက်နက်ပြပြီးချင်းချောက်ခဲ့လို့ပါတီယုံဖွင့်တဲ့အင်းရှင်ရဲ့မိခင်ကြီးတတိလစ်မေမျောခဲ့ရတဲ့အထိပါ။ပါတီခေါင်းဆောင်တွေပါတီဝင်တွေအားပေးထောက်ခံသူပြည်သူလူထုတွေကိုအက်ခံကြွေးမွေးဖို့ပြင်ဆင်ထားတဲ့ကောင်းကြီးမောင်းတဲ့ငချောက်ကြော်တွေပါဖြက်စီးခံခဲ့ရပါတယ်။မယန်းကုန်းမြို့နယ်လွှတ်တော်ကိုးစလဲဒေါ်မေဝင်းမြင့်ကိုအဲ့ဒီနေ့ညမှာပဲစစ်အာဏာရှင်တွေကဖမ်းဆီးလိုက်ပါတော့တယ်။တတိဆိုတာကြောက်ရွံ့ကင်းမဲ့ခြင်းမဟုတ်ဘဲကြောက်ရွံ့မှုကိုအနိုင်ရခြင်းပဲဖြစ်တယ်ဆိုတာဒေါ်မေဝင်းမြင့်ကဘဝနဲ့ရင်းပြီးတက်တည်ပြခဲ့ပါတယ်အမျိုးသမီးအဖွဲ့ဝင်ဒေါ်နော်နော်ဝင်းကိုနွယ်ရီဒီညတော့ကျုပ်အဖမ်းခံရမှကျင်းတည်တယ်လို့ပြောပြီးလာဖမ်းမဲ့သူတွေကိုအစင်နဲ့အထုတ်ပြင်ပြီးစောင့်နေခဲ့ပါတယ်မြန်မာနိုင်ငံမှာပြည်သူလူထုအတွေ့ခေတ်ဝင်ကိုဖမ်းပြီးခေတ်တာဝင်ကိုဖြည့်ဆည်းဖို့ကြိုးစားသူဟာသူ့မိသားစုအိုးအိမ်ကနေအဝေးဆုံးနေရာတွေစီဆွဲထုတ်ခံရပြီးလူကုံတိတ်ခါကင်းမဲ့တဲ့အချင်းထောင်တွေမှာနေထိုင်ရပါတယ်။ပြည်သူကိုအလုတ်ကျွေးပြုခဲ့တဲ့မယန်းကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်သူ့ရဲ့ဇနီးဘဝမိခင်ဘဝကိုစွန့်လွှတ်ခဲ့ရပါတော့တယ်။ဒေါ်မေဝင်းမြင့်အဖမ်းခံရတဲ့အချိန်မှာတမီးငယ်ကကိုးတန်းကျောင်းသူပဲရှိပါသေးတယ်။တိုင်းပြည်ချစ်စိတ်တွေသွေးတဲ့အပြည့်စီးဆင်းနေတဲ့ဒေါ်မေဝင်းမြင့်ကတန်မိုးရှိတဲ့အလွမ်းတွေကိုတော့သူတစိမ့်စိမ့်လွမ်းခဲ့ရပါတယ်မိခင်ပေါ်ထားတဲ့တားသမီးတွေရဲ့ချစ်ခင်မြတ်နိုးမှုယုံကြည်ကိုးစားမှုတွေကို တစိမ့်စိမ့်တွေးပြီးလွမ်းခဲ့ရတာပါ ခရိုင်စနစ်ရိုင်းကြောင့်ဒေါ်မေဝင်းမြင့်တို့မိသားစုပိုင်ပစ္စည်းတွေဆုံးရှုံးခဲ့ရပါတယ်ဒီကြားထဲကပဲထောင်ဝင်စာတွေ့နိုင်မှုဒေါ်မေဝင်းမြင့်ရဲ့ခင်မွန်းတဲ့ကစူးစားခဲ့ပါတယ်ဒေါ်မေဝင်းမြင့်အချင်းထောင်ထဲမှာ10နှစ်ကြာကြာရပ်တည်နိုင်ခဲ့တာယုံကြည်ချက်ကြောင့်ဖြစ်တယ်လို့ခင်မွန်းတဲ့ရဲ့ဂယုဆိုင်ချစ်ခင်ကျင်နာအားပေးမှုကိုတတ်သိပြတဲ့ထောင်ဝင်စာတွေ့ဆုံမှုကြောင့်ပဲဖြစ်ပါတယ်